Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်အောက်တိုဘာ9ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီတိအစီအစဉ်တွေကို line to meter 1925ရုပ်ကနေတည်းထုတ်လွှင့်နေပါပါရှင်ကျမနင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါမြောက်ကိုရီးယားဘက်ကအကောင်းဆုံးလုပ်နိုင်တာကတော့ဒုံးကျည်ဆန့်သက်မှုတွေရပ်ပါမယ်ဆိုတဲ့သတင်းစကားပေးဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားဘက်ကတော့ဆန့်သက်မှုတွေထပ်လုပ်အောင်မယ်လို့တုံ့ပြန်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကြေးလက်ဒေသခံတွေနဲ့ဒီကနေ့ငြိမ်းချမ်းရေးဖွံ့ဖြိုးရေးဆွေးနွေးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်
ကောင်းပါပြီရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာဒီကနေ့မန္တလေးတွင်းကကျေးလက်ပြည်သူတွေနဲ့တွေ့ဆုံပြီးတော့ဘလို့အကြောင်းအရာတွေကိုဦးစားပေးပြောဆိုသွားပါသလဲ
ဒီနိုင်ငံရဲ့ငြိမ်းချမ်းရေးဟာအလုံးနဲ့ဆိုင်နေဆိုတာကိုကျမတို့ရဲ့ပြည်သူပြည်သားတွေနှလုံးသွင်းစေချင်တယ်အဲ့ဒီလိုအလုံးဝိုင်းလုံးမှကျမတို့နိုင်ငံမှာငြိမ်းချမ်းမယ်ငြိမ်းချမ်းမှကျမတို့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုကျမတို့ထိန်းသိမ်းထားနိုင်မှာဖြစ်ပါတယ်
ဒေါအောင်ဆန်းစုကြည်ပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်နဲ့တီးတန့်တွေ့ဆုံဆွေးနွေးခဲ့တဲ့တဲ့နဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံအရပ်သားတွေတက်ခတ်ခံရတာနဲ့ပတ်သက်ပြီးလုံခြုံရေးအစီအမံတွေတိုးချပေးဖို့နဲ့ဒေသခံတွေအတွက်အထောက်အကူမဖြစ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေပြည်내ကထွက်ခွာဖို့ဆုံးဖြတ်လိုက်တဲ့သတင်းတွေကိုမကြခင်ဆက်လိုက်တင်ပြတော့ဖို့ရှိပါတယ်။ခုအရင်ဆုံးတော့သတင်းလာနေနောက်ဆုံးသတင်းတွေကိုမတင်ငီထိုက်နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားဘက်ကအကောင်းဆုံးဆောင်ရွက်နိုင်တာကတော့ဆွေးနွေးပြောဆိုရေးအစင်းနဲ့ဖြစ်ဖို့သူ့ရဲ့ဒုံးကျည်ဆန့်သက်မှုကိုရပ်ပါမယ်ဆိုတဲ့သတင်းစကားပေးဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့တင်းလာနေမှာပြောဆိုပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာအရှိတောင်အရှာနိုင်ငံများအသင်းရဲ့ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးကအခုလိုပြောဆိုတာပါပေဒင်းတက်ဒုံးကျည်ဆန့်သက်မှုတွေကြောင့်မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုသစ်ကိုပြီးခဲ့တဲ့စနေနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတခဲနဲ့အတီးပြုတ်လိုက်တာဟာဆိုရင်မြောက်ကိုရီးယားရဲ့လုပ်ရက်တွေအပေါ်နိုင်ငံတကာအတိုင်းအဝိုင်းကလက်သင့်မခံနိုင်ဘူးဆိုတာနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးကိုမျှော်လင့်နေဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးထဲလာဆန်ကပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကတော့ဒဏ်ခတ်ပိတ်ဆို့မှုကိုရှုတ်ချကြောင်းဒီကနေ့တနင်္လာနေ့မှာနိုင်ငံပိုင်မီဒီယာကနေပြောဆိုပါတယ်။သူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့အရေးစိစက်တဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုကအလုံးမဖြစ်ဘူးဆိုတာကိုထပ်ပြီးသက်သေပြတဲ့အနေနဲ့ရောအမေရိကန်ကိုလက်တုံပြတဲ့အနေနဲ့ရောစမ်းသပ်မှုတွေကိုထောင်နဲ့ချီထပ်လုပ်မယ်လို့မြောက်ကိုရီးယားဘက်ကပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကတရားမျှတရေးအတွက်ဆောင်ရွက်သွားမှာဖြစ်ပြီးအမေရိကန်အနေနဲ့နှစ်နိုင်ငံကြားမှာသမုတ်တရားကြီးချထားလို့သူ့ရဲ့ပြည်မာကြီးလုံခြုံပြီလို့ယုံကြည်ထားတယ်ဆိုရင်တော့အမားကြီးတရက်ကိုကျူးလွန်တာပဲလို့လည်းမြောက်ကိုရီးယားဘက်ကပြောဆိုလိုက်ပါတယ်ရှင်
။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ချင်းကပ်မှုကိုမြောက်ကိုရီးယားဆိုရကပယ်ချလိုက်ပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံပေါ်အပြင်းထန်ဆုံးဖိအားတွေပေးဖို့အမေရိကန်ရဲ့မူဝါဒကိုလုံးဝထောက်ခံတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမြောက်ကိုရီးယားကတိုက်ချင်းပစ်ပယ်ထိန်းတုံးကြီး ICBM ကိုဒုတိယကြိမ်အောင်မြင်စွာလွတ်တင်ပြီးချိန်ကစပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တယ်လီဖုန်းစကားပြောဖို့အတွက်တောင်ကိုရီးယားသမ္မတဟာအပန်းဖြေအားလက်ရခရီးကနေတင်းလာနေမှာပြန်ရောက်လာခဲ့ပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားပေါ်အရေးယူပိတ်ဆို့မှုတွေကိုအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကထောက်ခံတယ်လို့လည်းထပ်လောင်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်၊တရုတ်၊ရုရှားနိုင်ငံပါဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကစနေနေ့ကတညီတညွတ်ထဲထောက်ခံခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုအစ်ကမြောက်ကိုရီးယားနိုင်ငံကနေကြောက်မီးသွေးတန်ခဲနဲ့ပင်လယ်ဇာတင်ပို့မှုအလုံးကိုတားမြစ်လိုက်သလိုပြည်ပမှာအလုံးလုံးနေတဲ့မြောက်ကိုရီးယားနိုင်ငံသားအရေးအတွက်ကိုလည်းကန့်သတ်လိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့တရားမဝင်နျူကလ িয়ার နဲ့ပယ်ထိန်တုံးကြီးအစီအစဉ်တွေကိုလောင်စာအဖြစ်ဖို့အတွက်တစ်နှစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံလောက်ဆုံးရှုံးသွားစေမှာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂကပို့ပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာကိုဂျပန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကလည်းတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်ခင်ဗျာ။
တောင်တူပင်လေပြင်းအတွင်နယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေအပေါ်မှာအထူးပဲစိုးရိမ်ကြောင်းအမေရိကန်ပြည်ထောင်စုဂျပန်နဲ့ဩစတြေးလျတို့ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အဲ့ဒီဒေသအတွင်းမှာတင်းမာမှုတွေတိုးလာစေနိုင်တဲ့ဒါမှမဟုတ်လည်းပြန်လည်ပြင်ဆင်မရနိုင်တော့တဲ့အခြေအနေထိသဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့မြေတွေဖော်ယူနေတာတွေနဲ့စစ်ရေးဆောင်ရွက်ချက်တွေကိုရပ်ဆိုင်းဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်။ အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson, ဩစတြေးလျနိုင်ငံခြားရေးဝန်ကြီး Julie Bishop နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီး Taro Kono တို့ဖိလစ်ပိုင်မှာကျင်းပနေတဲ့အရှေ့တောင်အာရှဝန်ကြီးအဆင့်အစည်းအဝေးအတွင်းတီးသန့်တွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ပူးရဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပါ။ပြီးခဲ့တဲ့နှစ်အတွင်းအငင်းပွားမှုဆန်ရနိုင်ငံတကာခုံတမာတိရုံးရဲ့ဆုံးဖြတ်ချက်ကိုတရုတ်နယ်ဖိလစ်ပိုင်တို့လိုက်နာကြဖို့ကိုလည်းပြောဆိုထားပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုနဲ့ပတ်သက်လို့ထိုင်ဝမ်၊ဘရူနိုင်း၊မလေးရှားဖိလစ်ပိုင်ဗီယက်နမ်တို့နဲ့တရုတ်နိုင်ငံကြားအငင်းပွားနေတာဖြစ်ပါတယ်။တရုတ်တို့ကတော့တောင်တရုတ်ပင်လယ်ပြင်ရဲ့အများစုကိုသူတို့ပိုင်တယ်လို့ပြောဆိုနေတာဖြစ်ပါတယ်ရှင်
။ဗင်နီဇွဲလားစစ်တပ်ခန်းတစ်ခုကိုစစ်တပ်ရာရှိဟောင်းတဦးဆောင်တဲ့တိုက်ခိုက်မှုကိုဗင်နီဇွဲလားတပ်ဖွဲ့တွေကဖြိုခွင်းနေနေခဲ့ရတယ်လို့သမရနီကလပ်မဒူရိုကမနေ့တနင်္ဂနွေနေ့မှာပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကိုလံဘီယာတို့ကငွေကြေးထောက်ပံ့တဲ့အကြမ်းဖက်ဝါဒဇွဲတိုက်ခိုက်မှုဖြစ်တယ်လို့သမရမဒူရိုကကြေညာပေမဲ့သူ့ရဲ့ဆွဆွဲပြောဆိုချက်နဲ့ပတ်သက်တဲ့သက်သေအထောက်အထားတွေကတော့မနေ့တနင်္ဂနွေနေ့ညနေခင်းရုပ်မြင်သံကြားကနေပြောဆိုတာမှထည့်သွင်းပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ဗင်နီဇွဲလားနိုင်ငံအလဲပိုင်းဗလန်စီယာမြို့အနီးကစစ်တပ်ခန်းတစ်ခုမှာမနေ့တနင်္ဂနွေနေ့အစောပိုင်းကတိုက်ခိုက်မှုမှာတော့စစ်တပ်နဲ့အပြန်အလှန်ပစ်ခတ်မှုအတွင်းစစ်ညင်တိုက်ခိုက်သူအနည်းဆုံး2ဦးသေဆုံးခဲ့ပါတယ်။ပါရာမာစစ်စခန်းကိုတိုက်ခိုက်ခဲ့သူ20လောက်ရှိခဲ့တယ်လို့သမရမဒူရိုနဲ့အစိုးရအရာရှိတွေကပြောပါတယ်စစ်တပ်မရောက်ခင်လေးမှာပဲဒီစန့်ကျင်တိုက်ခိုက်သူတွေ10ဦးထွက်ပြေးသွားခဲ့ကြပြီးကျန်တဲ့သူတွေနဲ့စစ်သားတွေမနက်7:00လောက်အထိအပြန်လည်တိုက်ခိုက်ခဲ့ပြီးတဲ့နောက်တချို့သေဆုံးပြီးတချို့အဖမ်းခံခဲ့ရပါတယ်ထွက်ပြေးလွတ်မြောက်သွားသူတွေကိုရှာဖွေနေတယ်လို့လည်းသမရမဒူရိုကပြောပါတယ်ဗိုလ်ကြီးဟွမ်းကာဂူရီပါနိုပါလို့ပြောဆိုသူစစ်တပ်ရာရှိတဦးကသူ့ရဲ့တဝိုင်းမှာအမျိုးသားတရားစင်ကြော်ချံရံပြီးရိုက်ကူးထားတဲ့ဗီဒီယိုဖိုင်တစ်ခုလူမှုကွန်ရက်ပေါ်ကိုတင်ထားပါတယ်။သူဟာမဒူရိုရဲ့အလွန်ဆိုးဝါးတဲ့မင်းဆိုးမင်းကြီးအုပ်ချုပ်ရေးစနစ်ကိုဆန့်ကျင်တဲ့တရုတ်ပုံကန်ဌာနသူဖြစ်တယ်လို့လည်းသူ့ကိုယ်သူကြေညာခဲ့ပါတယ်ခင်ဗျာ
။ VOA ဘေးကန်အတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဗီဝီမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့မန္တလေးတိုင်းဝန်တွင်းမြို့နယ်မြေတိုင်ခံကျေးရွာဒေသခံတွေနဲ့ငင်းချံရီဒေသဖွံ့ဖြိုးရေးဆွေးနွေးခဲ့ပါတယ်။ငင်းချံရီရှိနေတဲ့ဒေသမှာနေထိုင်ကြပေမဲ့ငင်းချံရီအတွက်တရက်တအားပါဝင်ဆောင်ရွက်ကြဖို့ထောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။မငင်းချံနဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေသကပြည်သူတွေဟာနေတဲ့သူဝဆိုးရင်ပူပန်နေကြရတယ်လို့လည်းထောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။
ငင်းကြရင်မရတဲ့မရှိတဲ့ဒေသတွေမှာပြည်သူပြည်သားတွေကသတို့ဘဝကိုသတို့မတိုင်မပိုင်ဘူးဘယ်တော့တိုက်ပွဲတွေဖြစ်မလဲဘယ်တော့ပြေးရမလဲဘယ်တော့လွှားရမလဲဘယ်တော့ငတ်ပြမလဲဘယ်တော့ဟိုသတို့ရဲ့ပစ္စည်းတွေမိလောင်မလဲဆိုတာအမြဲပဲဟိုစိတ်ပူနေရတယ်ဒါကြောင့်မလို့ကျမတို့ပြည်သူပြည်သားတွေကိုယ်ဘဝကိုယ်ပိုင်နိုင်မှုအတွက်ငင်းကြရင်အတွက်ဝိုင်းပြီးတော့ကူညီစေချင်တယ်ဆိုတာကိုပြောတာပါ
ဒေသခံတွေဘက်ကတော့ပညာရေးလျှက်စင်ပြီးရရှိရေးစတဲ့ဒေသဖွံ့ဖြိုးရေးကိုအလေးထားဆွေးနွေးခဲ့ကြပါတယ်။လျှက်စင်ပြီးရရှိတာလာပိုင်းမဲ့ရှိသေးတဲ့မြေတိုင်ခံရွာကဒေသခံတွေအလုံးတော့ငွေကြေးမတက်နိုင်လို့လျှက်စင်ပြီးမရသေးဘူးလို့လည်းဒေသခံတို့ကဆွေးနွေးသွားပါတယ်။ဒေါ်ဆန်းစုကြည်ကတော့လျှက်စင်ပြီးအရေးကြီးတယ်လို့ဖွံ့ဖြိုးတိုးတက်ရေးအတွက်ငင်းချမ်းရေးအရေးကြီးတဲ့အကြောင်းကိုလည်းတိုက်တွန်းပြောဆိုပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးမှုနှေးကွေးရတဲ့အကြောင်းရင်းကငြင်းချမ်းရေးမရှိလို့ဖြစ်တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံကထောက်ပြပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်အရေးပါတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာရေးအတွက်ငြင်းချမ်းတဲ့နိုင်ငံဖြစ်ဖို့လိုတယ်လို့ပြောဆိုတာပါ။မြေတိုင်ခံရွာကနိုင်ငံတော်အတိုင်ပင်ခံနဲ့ကျေးလက်ပြည်သူများငြင်းချမ်းရေးစကားဝိုင်းကိုတော့ထောင်နဲ့ချီတဲ့ပြည်သူတွေတက်ရောက်ခဲ့ကြပါတယ်ရှင်။
ရှီတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်ဂျပန်တောင်ကိုရီးယားတို့ကနိုင်ငံသားရေးဝန်ကြီးတွေဒီကနေ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတွေ့ဆုံခဲ့ကြပြီးဒေသဖွံ့ဖြိုးရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးတို့နဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။မနီလာမှာကျင်းပနေတဲ့အာဆီယံစည်းဝေးတွေကိုဟိုတော့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်တက်ရောက်နေတာဖြစ်ပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေဘက်ကတော့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်ဂျပန်တောင်ကိုရီးယားနိုင်ငံတို့စီကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေတိုးတက်ရရှိလာရေးမျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အာဆီယံတိုင်းဝမ်ကိုဆက်လက်ပံ့ပိုးသွားဖို့နောက်ဒေသတွင်းလွတ်လပ်စွာကုန်သွယ်ရေးပြင်းပြောင်းလာစေအတွက်ဒေသတွင်းစီးပွားရေးပူးပေါင်းဆောင်ရွက်ရေးအပေါ်မှာသဘောတူညီချက်တရရဖို့မျှော်လင့်တဲ့အကြောင်းတရုတ်ဂျပန်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေကပြောဆိုခဲ့ပါတယ်။ကုန်သွယ်ရေးဆိုင်ရာအချိုးစီးပွားကာကွယ်ရေး ဝါဒကြီးထွားလာတဲ့အချိန်မှာအာဆီယံနဲ့တရုတ်ဂျပန်တောင်ကိုရီးယားတို့အနေနဲ့လက်တွေ့ပူးပေါင်းဆောင်ရွက်မှုကိုပိုပြီးမြင့်တင်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတိုက်တွန်းပါတယ်ဂျပန်နိုင်ငံသားရေးဝန်ကြီးကလည်းအလားတူတိုက်တွန်းခဲ့ပါတယ်ကနာဂျီ6ခုမှာပူးပေါင်းဆောင်ရွက်ကြဖို့လေတရုတ်နိုင်ငံသားရေးဝန်ကြီးကအဆိုပြုလာမှာစားနပ်ရိက္ခာလုံခြုံရေးမှုစည်းရုံးပွဲတည်မှုလျှော့ချရေးစီးပွားရေးနဲ့ဗန္ဓာရေးစွမ်းရည်မြင့်တင်ရေးတို့ပါဝင်ပါတယ်တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ချွန်ဟွာကတော့အကြံဖတ်ဝါဒီတွေရဲ့ချိန်ချောက်မှုကနေရာတိုင်းမှာပြန့်နှံ့နေပြီးကမ္ဘာပြည်သူအလုံးရဲ့ဘေးကင်းလုံခြုံရေးအပေါ်ကိုတိုက်ရိုက်ချိန်ချောက်မှုဖြစ်နေတယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့မှုကြောင့်တန်တရားတွေမယုံကြည်မှုတွေအကြီးအကျယ်ဖြစ်စေခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကဒီကနေ့ပြောပါတယ်အမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးအတွက်ဆောင်ရွက်ဖွဲ့ကိစ္စရအများအပြားကိုရုရှားနိုင်ငံသားဝန်ကြီး Sergey Lavrov နဲ့ဆွေးနွေးခဲ့တယ်လို့လည်းနိုင်ငံသားဝန်ကြီးကပြောပါတယ်ရုရှားနိုင်ငံတွင်းကအမေရိကန်တန်တမန်ရေးဌာနတွေကယာနဲ့ချီတဲ့တန်ဝင်တန်းနေနဲ့တခြားဝန်ထမ်းတွေဖယ်ရှားဖို့ရုရှားရဲ့ညွှန်ကြားချက်ကိုစက်တင်ဘာလ၁ရက်နေ့မှာအမေရိကန်ဘက်ကတုံ့ပြန်မှာဖြစ်တယ်လို့လဲရုရှားနိုင်ငံသားရေးဝန်ကြီးကိုပြောဆိုခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်
။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးကူညီမှုမရတာကြောင့်ကုလသမဂ္ဂရဲ့ Syria စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဖြစ်ခါနေနှုတ်ထွက်တယ်လို့ Rwanda နဲ့ Yugoslavia နိုင်ငံတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာစစ်ရာဇဝမှုတရားရုံးရဲ့တရားစွဲအရာရှိဖြစ်ငါးနှစ်ကြာလောက်ခဲ့တဲ့ Switzerland ရှေ့နေချုပ်ဟောင်း Carla Del Ponte ကပြောလိုက်ပါတယ်။သူမအနေနဲ့ဘာမှအလုံးမလုံးတဲ့ကော်မရှင်မှာဆက်ပြီးတော့မပါဝင်နိုင်တော့ဘူးလို့လဲ Swiss Magazine Blick ကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ Syria သမ္မတဘရှာအာဆတ်ဆိုရာကငြင်းငြမ်းစွာဆန္ဒပြတဲ့သူတွေကိုဖြိုခွဲနေနေခဲ့ပြီးလာပိုင်းကြာ2017 August လမှာဒီကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကတင်ပြသွားတာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံရမှာမြောက်ကိုရီးယားရဲ့ချင်းချောင်းမှုအနေရကိုဦးစားပေးဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်နဲ့တင်းငွေတွေနဲ့ကတည်တံတွေ့ဆုံခဲ့ပါတယ်။မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကိုအမေရိကန်ကစိုးရင်မကင်းဖြစ်နေကြောင်းတင်းငွေထွက်ပေါ်နေချိန်မှာအခုလိုတီးခြားတွေ့ဆုံခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးမှာမြောက်ကိုရီးယားအရေးကိစ္စနဲ့အတူတောင်တရုတ်ပင်လယ်ပိုင်းနဲ့ကိစ္စကိုလည်းအကျိတ်နဲ့ဆွေးနွေးခဲ့ကြပါတယ်။ APAFB နဲ့ Riders တင်းတွေကိုစူးစီးပြီးတော့မှအင်ဂျင်နိုင်ကတင်ပြထားပါရရှင်
။ American နိုင်ငံသားရေးဝန်ကြီး Tillerson နဲ့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်တို့တီးခြားတွေ့ဆုံမှုနဲ့ပတ်သက်လို့အသေးစိတ်မသိရသေးပေမဲ့မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်နိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လကပဲ American နိုင်ငံသားရေးဌာနရဲ့မြောက်ကိုရီးယားမူဝါဒဆိုင်ရာအထူးတန်အမတ်ကြီး Joseph Yan ဟာမြန်မာနိုင်ငံကိုတီးတန့်လာရောက်ခဲ့တာပါ။အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Tillerson ဟာဖိလစ်ပိုင်နိုင်ငံကိုဩဂုတ်လ5ရက်နေ့ညနေပိုင်းမှာရောက်ရှိခဲ့ပါတယ်။ဝန်ကြီး Tillerson နှစ်နိုင်ငံချင်းတီးတန့်တွေ့ဆုံခဲ့တဲ့နိုင်ငံတွေထဲမှာအဓိကရုရှား၊တရုတ်၊တောင်ကိုရီးယားနဲ့မြန်မာတို့ပဲဖြစ်ပါတယ်။နိုင်ငံတကာရဲ့လုံခြုံရေးကိုချင်းချောက်လာနေတဲ့မြောက်ကိုရီးယားရဲ့လုပ်ရက်အပေါ်ဘုံရက်တီချက်နဲ့တုံ့ပြန်နိုင်ဖို့အမေရိကန်ကကြိုးပမ်းနေတာပါ။ဒါကြောင့်အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့ဆွေးနွေးပွဲမှာအားလုံးကိုချင်းချောက်နေတဲ့မြောက်ကိုရီးယားရဲ့ NDA နဲ့အဲ့ဒီအပေါ်မှာအားလုံးတညီတညာတဲ့တုံ့ပြန်ဖို့သူ့အနေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့အစည်းအဝေးအဖွင့်စကားမှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကအခုလိုပြောခဲ့ပါတယ
် A number of security interests
လုံခြုံရေးဆိုင်ရာနဲ့စီးပွားရေးဆိုင်ရာကိစ္စတွေအပေါ်အပြန်အလှန်အကျိုးစီးပွားတွေကိုဒီကနေ့ကျင်းပတဲ့ဝန်ကြီးများအစည်းအဝေးမှာကျွန်တော်ဆွေးနွေးသွားဖို့ရှိပါတယ်ဒါအပြင်ကျွန်တော်တို့အားလုံးကိုချင်းချောက်နေတဲ့အန်ဒီယေအဲ့ဒီပေါ်မှာဘုံရက်တီတုံ့ပြန်ဖို့နဲ့ဒီအတွက်လည်းအာဆီယံနဲ့အမေရိကန်ဆက်ဆံရေးခိုင်မာအားကောင်းဖို့ရှိနေတဲ့အခွင့်အလမ်းတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်
။ဒါ့အပြင်အာဆီယံနဲ့ဆက်ဆံရေးဟာအမေရိကန်အတွက်အရေးပါကြောင်းလည်းဆွေးနွေးပွဲအတွင်းဝန်ကြီးတေလာဆန်ကထပ်မံပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးနဲ့တရုတ်နိုင်ငံသားဝန်ကြီးတို့နှစ်ဦးတီးခြားတွေ့ဆုံရမှာတော့မြောက်ကိုရီးယားအပေါ်အရေးယူပိတ်ဆို့ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကမနေ့ကတညီတညွတ်တည်းချမှတ်လိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းအဓိကဆွေးနွေးခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကဆွေးနွေးပွဲအပြီးသတင်းထောက်တွေကိုအခုလိုပြောပါတယ
်။ဝမ်တောင်းရီကထန်တော့လာတယ
်။ကိုရီးယားကျွန်းပြမှာရှိတဲ့နျူကလ িয়ার အရေးကိစ္စကိုကျွန်တော်တို့အဓိကဆွေးနွေးပါတယ်။ဒီကနေ့မနေ့အစောပိုင်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကနေမြောက်ကိုရီးယားအပေါ်အရေးယူတန်ခတ်တဲ့ဆုံးဖြတ်ချက်ချမှတ်လိုက်တဲ့ကိစ္စလည်းပါပါတယ်။အခုထွက်လာတဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အသစ်ကိုနိုင်ငံလုံးကမဖြစ်မနေအပြည့်အဝ လိုက်နာအကောင့်ထဲပို့ဖို့ထပ်ပြီးအခိုင်အမာပြောဆိုခဲ့ကြပါတယ်
။မြောက်ကိုရီးယားကိုထပ်ပြီးအရေးယူပိတ်ဆို့တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ကဦးဆောင်ရေးဆွဲခဲ့တာပါ။မြောက်ကိုရီးယားရဲ့အဓိကစီးပွားရေးလမ်းကြောင်းကိုအဓိကပိတ်မှတ်ထားပိတ်ဆို့အရေးယူထားတာဖြစ်ပါတယ်။ဒီအတွက်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထိန်ဒုံးကျည်အစီအစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာတန်းတစ်ထောင်လောက်ထိခိုက်သွားဖို့ရှိပါတယ်။မကြာသေးခင်ကပဲတိုက်ချင်းပစ်ပဲ့ထိန်ဒုံးကျည်ကိုထပ်ပြီးဆန့်သက်ပစ်လွှတ်ခဲ့တဲ့မြောက်ကိုရီးယားအပေါ်တန်တမာရေးအရာအထူးကြံစည်ရေးအမေရိကန်ရဲ့ဖိအားပေးမှုနောက်မှာဒေတာရင်းနိုင်ငံတွေအနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးသဘောတူညီနိုင်မဲ့လမ်းကြောင်းကိုအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်ဒီနှစ်မှာတာဝန်ယူထားတဲ့ဖိလစ်ပိုင်နိုင်ငံကကြိုးစားရှာဖွေလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အာဆီယံနိုင်ငံကြီးဝင်ကြီးအစည်းအဝေးတက်ရောက်လာတဲ့မြောက်ကိုရီးယားကိုယ်စားလှယ်ဘက်ကလည်းသူနိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်ဟာနိုင်ငံကာကွယ်ရေးအတွက်ဖြစ်တယ်လို့တုံ့ပြန်ပြောဆိုမယ်လို့ပဲသူတို့မျှော်လင့်ထားကြောင်းဖိလစ်ပိုင်နိုင်ငံကြီးဌာနအစီအမည်အရာရှိတဦးကပြောပါရရှင်
မအင်ဂျင်နိုင်ပါရှင်အခုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့လူမှုတွေ့ဆုံပွဲသတင်းဆက်ပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မန္တလေးတိုင်းဝမ်းဝဲမြို့နယ်မြေတိုင်ကန်းကျေးရွာမှာကျေးလက်ပြည်သူတွေနဲ့တွေ့ဆုံပြီးအစိုးရရဲ့လက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့တနိုင်ကလုံးလျှက်စစ်မှုရရှိရေးကြိုးပမ်းမှုတွေအကြောင်းပြောသွားပါရစေ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အခုလိုလူမှုတွေနဲ့ထိတွေ့ပြောဆိုဆွေးနွေးတာဟာကောင်းမွန်တဲ့ကိစ္စဖြစ်ပေမဲ့လို့ပဋိပက္ခဖြစ်နေတဲ့ဒေသတွေကလူမှုတွေနဲ့ထိတွေ့ပြီးတော့သူတို့ရဲ့အတန်တွေကိုနားထောင်မယ်ဆိုရင်ငြိမ်းချမ်းရေးအတွက်ပိုပြီးထောက်နိုင်တယ်လို့နိုင်ငံရေးလှိလာသူတူကသုံးသပ်ပါတယ်။မခင်ဖြူတွေကအပြည့်စုံတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးနဲ့မြို့သားပြန်လည်တည်မြဲရေးဆိုင်ရာကိစ္စတွေကိုကျေးလက်နေပြည်သူတွေအပါအဝင်ဒေသပေါင်းစုံကလူမှုတွေပုံမနာလည်လာပြီးတော့အားလုံးပါဝင်ဆောင်ရွက်နိုင်အောင်ဝါဝင်ကြိုးပမ်းကြရလိမ့်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဒီကနေ့ AR တိုင်းဒေသကြီးဝမ်းတွင်းမြို့နယ်မီဒန်ငန်ကြီးရွာကကြီးလက်ပြည်သူတွေနဲ့တွေ့ဆုံတဲ့ညီငယ်ကြီးစကဝိုင်းမှာတိုက်တွန်းပြောဆိုသွားပါတယ်
။ဒီနိုင်ငံရဲ့ငြိမ်းချမ်းရေးဟာအားလုံးနဲ့ဆိုင်နေဆိုတာကိုကျမတို့ရဲ့ပြည်သူပြည်သားတွေနှလုံးသွင်းစေချင်တယ်။အဲ့ဒီလိုအားလုံးဝိုင်းလုံးမှကျမတို့နိုင်ငံမှာငြိမ်းချမ်းမယ်။ငြိမ်းချမ်းမှကျမတို့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုကျမတို့ထိမ့်သိမ်းထားနိုင်မှာဖြစ်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တူအနေနဲ့အခုလိုကြီးလက်ဒေသကလူမှုတွေနဲ့တွေ့ဆုံပြီးတော့ညီငယ်ကြီးစကဝိုင်းကျင်းပတာဟာကောင်းမွန်တဲ့ကိစ္စဖြစ်ပေမဲ့လို့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်တကယ်ထိရောက်ဖို့ဆိုရင်တော့တိထက်ပို့ပြီးတော့လက်တွေ့ကြတဲ့ဆွေးနွေးပွဲတွေလှုပ်သွားသင့်တယ်လို့မြန်မာနိုင်ငံရေးလေလံသူဒေါက်တာရံမျိုးသိန်းကသုံးသပ်ပြောဆိုပါရယ်
။ရေပုံရပြောရင်တော့တိတ်ဟိုဖြစ်ရောက်မဲ့အနေအထားတော့မရှိဘူး။ဟောတကယ်တမ်းဟောတိုင်းပြည်ရဲ့ငြိမ်းချမ်းရေးဟောအမျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ဆိုရင်ဟောတကယ်တမ်းကဟိုစစ်မဲ့ကိုရင်ဆိုင်နေရတဲ့ဟောစစ်ပွဲတွေဖြစ်နေတဲ့ဒေသမှာရှိတဲ့ဒီပြည်သူတွေလူငယ်တွေနဲ့နော်ဟိုမျက်နာစုံကြီးစကားပြောပြီးတော့သူတို့ရဲ့ရင်ထဲမှာရှိတဲ့ခံစားချက်တွေနော်သူတို့ရဲ့ဘဝဖြတ်တန်းမှုတွေသူတို့ကြုံတွေ့နေရတဲ့ဟိုစိန်ခေါ်မှုတွေအခက်အခဲတွေကိုနော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နော်နားနဲ့ဆက်ဆက်နားထောင်နိုင်မယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ပို့ပြီးတော့ထိရောက်တဲ့အလုပ်ဖြစ်တဲ့နော်ဟိုဟိုအချက်လက်တွေကိုရနိုင်မယ်လို့မြင်တယ်အဲ့ဒီအပြင်အဲ့ဒီလိုငြိမ်းချမ်းရေးကိုနီးနီးကပ်ကပ်ပေါ့လေဒီစစ်ပွဲတွေရဲ့ဘေးဒဏ်ကိုခံစားနေရတဲ့ပြည်သူတွေစီကိုနော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့တိုက်ရိုက်ပေါ့လေသူ့ရဲ့သတင်းစကားတွေကိုနော်ပြောချနိုင်မယ်ဆိုရင်လည်းပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ပို့ပြီးတော့ထိရောက်နိုင်တယ်လို့မြင်တယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တရားအနေနဲ့ဒေသပေါင်းစုံကပြည်သူတွေနဲ့တိုက်ရိုက်ထိတွေ့ဆက်ဆံပြီးတော့ဒီအောက်ခြေလူမှုတွေရင်ဆိုင်နေရတဲ့အတွေ့အကြုံတွေအခက်အခဲတွေကိုနားထောင်ပြီးလူမှုတွေရဲ့အကျက်တဲတွေကိုကူညီဖြည့်ရှင်းပေးနိုင်မယ်နည်းလမ်းတွေရှာဖွေဆောင်ရွက်ဖို့ကြိုးစားတာဟာအင်မတန်အကျိုးရှိတဲ့ကိစ္စဖြစ်တယ်လို့ဒေါက်တာရံမျိုးသိန်းကပြောပါတယ်အခုလိုဆွေးနွေးမှုတွေပြီးသွားတဲ့အခါမှာလဲဒေသလိုက်သက်ဆိုင်ရာအစိုးရဖွဲ့တွေအနေနဲ့သူတို့ရဲ့ဂရိကဝတ်တွေနဲ့အညီဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ပေးတာမျိုးရှိမရှိစောင့်ကြည့်တာတွေပြန်လည်သုံးသပ်တာတွေလုပ်သွားဖို့အရေးကြီးတယ်လို့လဲဒေါက်တာရံမျိုးသိန်းကထောက်ပြပါဗ
ျ။ဒီဆွေးနွေးပွဲတွေမှာထွက်ပေါ်လာတဲ့ပေါ်လေဒီပြည်သူလူထုရဲ့အတန်းနော်ပြည်သူလူထုရဲ့ဟိုအဆိုပြုချက်တွေအဲဒါတွေကိုဒေသဆိုင်ရာအဖွဲ့အစည်းတွေနော်အာဏာပိုင်တွေနောက်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့တွေအဲဒါတွေအဖြစ်ရရရလာဆောင်ရပေးနိုင်ခြင်းရှိမရှိဆိုတာကိုနော်ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဟိုဆင်ဆက်မပြတ်နော်စောင့်ကြည့်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲဥမာအဖြစ်ဒီလက်တလုံးပေါ်ဒီနေ့ဆွေးနွေးပွဲမှာဥမာရေရဖို့ကိစ္စပေါ့လေနော်ရေရဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတင်ပြတဲ့ဒီတောင်သူတွေရဲ့ဒီတင်ပြချက်နဲ့ပတ်သက်ပြီးတော့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ကနေပြီးတော့ဒီဆယ်ရက်အတွင်းမှာရေရအောင်လုပ်ပေးပါမယ်လို့သူကပြောခဲ့တာကိုတွေ့ရတယ်အဲ့တော့တကယ်ဆယ်ရက်အတွင်းမှာရေရလားမရလားဆိုတာကိုအဲကျွန်တော်အမြင်အားဖြင့်တော့ပေါ့လေဒါကိုပြန်ပြီးတော့ evaluate လုပ်ဖို့လိုအပ်တယ်လို့မြင်တယ် အဲ့ဒီလိုပဲဟလာလျှက်စစ်နေရဖို့ကြောင်းဆောက်ဖို့အတွက်အဲ့ဒီဆွေးနွေးပွဲလုပ်နေတဲ့အချိန်မှာအလူငွေတွေဝင်လာတယ်ဆိုတော့တည်င်းစကားကိုလည်းကြားရတယ်အဲ့ဒီအလူငွေတွေကိုတကယ်ထိထိရောက်ရောက်နဲ့ဟလာခြေရွာပြည်သူလူထုအကျိုးအတွက်တော့ထိထိရောက်ရောက်နဲ့အတုံးချမှုရှိမရှိဆိုတာကိုလည်းအပြန်ပြီးစောင့်ကြည့်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ဗျ
ဒီကနေ့မြေတိုင်ငံရွာကကြေးလက်နေပြည်သူတွေနဲ့တွေ့ဆုံချိန်မှာငင်းငယ်ရေးဆွေးနွေးတာအပြင်ဒီပြီးခဲ့တဲ့မတ်လကမှစလို့လျှက်စင်မီရရှိခဲ့တဲ့ဒီရွာကပြောင်းလဲမှုအခြေအနေတွေနောက်ရွာသူရွာသားတွေရင်ဆိုင်ရတဲ့တခြားအခက်အခဲတွေကိုလည်းဒေါအောင်ဆန်းစုကြည်နားထောင်ခဲ့ပါဗျာ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီကနေ့ကြေးလက်ပြည်သူတွေနဲ့ငင်းငယ်ရေးစကားဝိုင်းလိုပဲအရင်တုန်းကလည်းဒီကြေးလက်တော်ရွာနေတိုင်းရင်းသားလူငယ်တွေနောက်စီးပွားရေးလုပ်ငန်းရှင်တွေအမျိုးသမီးစုဦးစီးပွားရေးလုပ်ကိုင်သူတွေစတဲ့နယ်ပယ်တိတိကပုဂ္ဂိုလ်တွေနဲ့လည်းငင်းငယ်ရေးစကားဝိုင်းတွေလှုပ်ဆောင်ခဲ့ပူပါရရှင
်ရရှိမြန်ခင်မြန်မာတနင်္ဂနွေဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လီလုံးရေးတော်ဝင်ဖြစ်ခဲ့တာခုဆို29နှစ်ပြည့်ပါပြီအာဏာရှင်ကိုဆန့်ကျင်ပြီးတော့ပါတီစုံဒီမိုကရေစီစနစ်တောင်းခဲ့ကြတဲ့ရှစ်လီလုံးရေးတော်ဝင်29နှစ်ပြည့်မှာတော့ပါတီစုံဒီမိုကရေစီနဲ့ရတားအစိုးရတရားပေါ်ထွန်းနေပါပြီရှစ်လီလုံးလူမှုလူလားချက်တွေနောက်88ခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေလက်တွေမှာဘလောက်ခီးပေါက်နေပြီလဲအခုလာမယ့်အင်္ဂါနေ့ညဒက်ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမင်းများလိုတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ပြဖို့ထားမယ်ဆိုရင်ဒက်ဒီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်email လေးစာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရခင်ဗျာ
။မနေ့ပြန်အင်္ဂါနေ့ည9နာရီတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ရေကန်ပြည်နယ်ဘက်ကသတင်းဆက်ပါမယ်။ရှိခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံအရက်သားတွေတိုက်ခိုက်ခံရတဲ့ပတ်သက်ပြီးလုံခြုံရေးအစီအမံတွေတိုးချပေးဖို့နဲ့ဒေသခံတိုင်းရင်းသားတွေကိုအထောက်အကူမပေးတဲ့နိုင်ငံတကာအဖွဲ့အစည်းတွေရှိခိုင်ပြည်နယ်ကထွက်ခွာဖို့စစ်တွေမျိုးလူမှုအစည်းအဝေးကဆွေးနွေးဆုံးဖြတ်ခဲ့ပါတယ်။ပူတီတောင်မောင်တော်ဒေသဖက်တွေမှာအကြမ်းဖက်တိုက်ခိုက်တာတွေကြောင့်ဒေသခံတိုင်းရင်းသားတွေဟာတောင်ယာလုတ်ဖို့နဲ့တောထဲကိုမြစ်ချိုးငားရှာသွားဖို့တောင်အခက်အခဲရှိနေကြောင်းလည်းပြောဆိုကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါရရှင်။
ဟုတ်ကဲ့ဩဂုတ်လ3ရက်နေ့ကမောင်တော်မြို့နယ်ကိုင်းကြီးရွာကမြို့တိုင်းရင်းသား၈ယောက်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်တပ်ဖြတ်ခဲ့တဲ့နောက်မှာရခိုင်ပြည်နယ်မြောက်ပိုင်းဒေသလုံခြုံရေးအတွက်စစ်တွေမြို့မှာတနင်္ဂနွေနေ့ကလူမှုစည်းဝေးတရက်ကျင်းပခဲ့တာဖြစ်ပါတယ်ဒီစည်းဝေးမှာအစိုးရကလုံခြုံရေးအစီအမံတွေကိုတိုးမြင့်ပေးဖို့နဲ့လိုအပ်ရင်ဒေသခံတွေကိုပြည်သူစစ်တင်နှံပေးဖို့အထိဆွေးနွေးခဲ့တယ်လို့စည်းဝေးတယောက်ခဲ့တဲ့ဦးအရိယဝင်သားကမင်ကြားပါတယ
်ဆုံးဖြတ်ကြတာကတော့မော်တော်ပူစည်းတော်မှာဌာနေတိုင်းရင်းသားတွေခဏခဏယူလို့အသက်ခံနေရတယ်။ဟိုအဲ့ဒီဒေတာကိုလုံချုံအောင်တိုင်းရင်းသားတွေအကဲဦးအင်းအကျန်းဖားတွေဥစ္စာကလွဲအောင်ဘယ်လိုလုပ်ကြမလဲဆိုတဲ့ဥစ္စာပေါ့နော်။ဆွေးနွေးကြတာပေါ့။ဆိုရဖက်ကတောင်းမယူနိုင်ဘူးဆိုရင်လည်းဒီဒေတာခံဖက်ကရောတွေကိုပြည်သူတိုက်တန်တဲ့နေပြီးပြီးတော့ဟိုကာကွယ်မစီမံကိန်းတွေလိုရမလားဆိုတဲ့သဘောဆွေးနွေးကြတာပေါ့
နောက်တစ်ချက်အနေနဲ့ကတော့ဒေသခံတိုင်းရင်းသားတွေအပေါ်အရေးမထားတဲ့နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့အစည်းတွေကိုလက်မခံဖို့လဲဆုံးဖြတ်ခဲ့တယ်လို့ဆက်လက်မင်ကြားပါတဲ့
နောက်ပြီးတော့ဟို UNIGO တွေကဘင်္ဂလီးဒေသကခုခုဒုက္ခရောက်ရင်သူတို့အရှိန်မီရောက်တယ်အခုဒီရခိုင်ဘက်ကတိုင်းရင်းသားတွေဘက်ကဒေတာတို့ပျောက်တာတို့ဖြစ်လာလို့ရှိရင် UNIGO တွေကလာပြီးတော့ဟိုတည်နေတာတော့ဘာလို့မရှိဘူးပေါ့အဲ့ဒါကို UNIGO တွေကိုဒီဒေသမှာအခြေဆိုင်ဖို့ဥစ္စာကိုဟိုတကောမတူကြဘူးဆိုပြီးတော့သူတို့ဆုံးခဲ့ကြတာပေါ့လေသူတို့ UNIGO ကိုဒီဒေသကနေပြီးတော့သူတို့ဆွန့်ခွာဖို့တော့သူတို့ဆန္ဒဖွဲ့ထုတ်ပြီးတော့တောက်ဆိုရမယ်ဆိုတဲ့တခေါ်မျိုးဆုံးဖြတ်တယ်တော့ကြားလိုက်တယ်
ဒီအစည်းအဝေးကိုတန်ခါတော်တွင်နိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့အတူဒေသခံပြည်သူတွေအပါအဝင်စုစုပေါင်းလူ400လောက်တက်ရောက်ခဲ့ပါတယ်။မောင်တော်ဒေသခံတဦးကသူတို့ဒေသမှာရခိုင်တိုင်းရင်းသားတွေကလူနည်းစုဖြစ်တာကြောင့်အကြမ်းဖက်တိုက်ခိုက်တာတွေကကာကွယ်နိုင်အောင်လက်နက်တပ်ဆင်ဖို့လိုအပ်ကြောင်းအခုလိုပြောပါတယ
်။မောင်တော်ဒေသမှာဆိုရင်လုံခြုံမှုနဲ့တရားဥပဒေစိုးမိုးရေးကတော်တော်လေးအားနည်းတာပေါ့။တခုဖြစ်လာပြီဆိုရင်ဘုံကလေးဖြစ်လာပြီဆိုရင်ကျေော်ကြတဲ့ရတော့တိုင်းရင်းသားရော်ရအရှိ30လောက်ရှိတဲ့ရော်ကိုအရှိ900လောက်ရှိတဲ့ရော်ကလူအုပ်နဲ့ဝင်ပြီး
ရှင်းပြဟာတွေဆိုရင်ရတာပေါ့အဲ့ဒီမှာကိုယ်ပိုင်လက်နဲ့တက်ဆင်ထားဖို့လိုတယ်လက်တော်လူဆောင်ရွက်မှုတွေမရောက်ဘူးအဲ့လိုခုခံထားဖို့လက်နဲ့တွေလိုတယ်ကျွန်တော်တို့မောင်တော်ဒေသကဒီတိုင်းသားရခိုင်နေရာလူမျိုးစုဖြစ်တယ်ဒီလိုဒီကလူများစုကိုယ်ပြောင်မောင်တော်အဲ့လိုရှင်းနေရှိတယ်
တနင်္ဂနွေနေ့မနက်ပိုင်းမှာမောင်တော်မြောက်ဖက်ရွှေစားရွာအုပ်စုမှာအကျန်းဖက်သမားတွေကယာအိမ်မူဟောင်းတူကိုတပ်ဖြတ်ခဲ့ကြောင်းလဲနိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်ဗိုလ်တိတော်မျိုးကဒေသခံတူကလည်းသူတို့ရဲ့လက်ရှိအခြေအနေကိုအခုလိုပြောပါတယ
်ဒီနေရာမှာကနည်းနည်းခိုင်ပြီးရောလောက်ကန်စားတော့ရမယ့်အခြေအနေမျိုးကိုရောက်တော့ဘာဖြစ်လို့လဲဆိုရင်ဒီခိုင်မျိုးနေစုတွေကမိစေပါလေပေါ်လို့လေရှိုးလို့မရတော့ဘူးဟုတ်လားခေါ်ရှာငါရှာတော့လို့လည်းမရတော့ဘူးဘာဖြစ်လို့လဲဆိုရင်ဒီဘင်္ဂလီအကျံဖက်တို့ကြောက်ရွံ့နေကြသူတို့ကအချင်းနဲ့တက်တယ်ကျွန်တော်တို့ဒီခိုင်ညူနေကြီးတွေကိုလည်းတက်တယ်ဆိုတော့လူလူတွေသဘောထားကတော့သူတို့ကလက်နဲ့ဆိုင်ကိုခံရမယ်မခံလို့တော့မရတော့ဘူးဆိုင်ရင်ကျွန်တော်တို့ဒီနေရာဒီကိစ္စကဆက်ရမယ်ရှိဒီရောက်နေအဲ့လိုဖြစ်နေတယ်
လောလောဆယ်မှာတော့မေယူတောင်ကြီးအနီးကတိုင်းရင်းသားကြေးရွာတွေဟာပုံမဘေးကင်းလုံခြုံနိုင်မဲ့ကြေးရွာကြီးတွေစီကိုပြောင်းရွှေ့နေကြပါတယ်ဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာမှာမောင်တော်ဒေတာကမွတ်စလင်ရွာသားအများစုဟာအေးအေးချမ်းချမ်းလုံခြုံစားသောက်နေထိုင်လိုပေမဲ့ဒေတာတွင်ကဘာသာရေးဆရာတချို့ရဲ့အဆုံးရောက်တဲ့လမ်းညွန်မှုပြန်ပကသွေးထိုးလှုံ့ဆော်မှုအကျန်းဖက်လုပ်ငန်းတွေလှုပ်ဆောင်ဖို့ငွေကြေးထောက်ပံ့မှုနဲ့လျှို့ဝှက်အကျန်းဖက်တည်နှံပေးနေတာတွေကြောင့်အကျန်းဖက်လုပ်ရက်တွေထပ်မံပေါ်ပေါ်လာနိုင်ပွဲရှိကြောင်းသုံးသပ်ထားပါတယ်
ကိုမိုးစောတင်ပြတော်ရပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေခင်းရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမသိငင်ထိုက်ကပြောပြပေးပါအောင
်မြောက်ကိုရီးယားဘက်ကအကောင်းဆုံးဆောင်ရွက်နိုင်တာကတော့ဆွေးနွေးပြောဆိုရေးအဆင့်နှင့်ဖြစ်ဖို့သူ့ရဲ့ဒုံးကျည်စမ်းသပ်မှုကိုရပ်ပါမယ်ဆိုတဲ့သတင်းစကားပေးဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့တင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာအရှိတောင်အရှာနိုင်ငံများအသင်းရဲ့ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုတာဖြစ်ပါတယ်မြောက်ကိုရီးယားဘက်ကတော့ဒဏ်ခတ်ပိတ်ဆို့မှုကိုရှုတ်ချကြောင်းဒီကနေ့တနင်္လာနေ့မှာနိုင်ငံပိုင်မီဒီယာကနေပြောဆိုပါတယ်သူ့ရဲ့နျူကလ িয়ার အစီအစဉ်တွင်နဲ့စီးဆက်တဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုကအလုံးမဖြစ်ဘူးဆိုတာကိုထပ်ပြီးသက်သေပြတဲ့အနေနဲ့ရောအမေရိကန်ကိုလက်တုံပြတဲ့အနေနဲ့ရောစမ်းသပ်မှုတွေကိုထောက်နဲ့ချီပြီးထပ်လုပ်မယ်လို့လည်းမြောက်ကိုရီးယားဘက်ကပြောဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့မန္တလေးတိုင်းဝန်တွင်းမြို့နယ်မြေတိုင်ကန်ကြီးရွာဒေသခံတွေနဲ့ငိမ့်ချန်ရေးဒေသဖွံ့ဖြိုးရေးဆွေးနွေးပါတယ်ငိမ့်ချန်ရေးရှိတဲ့ဒေသမှာနေထိုင်ကြပေမဲ့ငိမ့်ချန်ရေးအတွက်တရက်တအားပါဝင်ဆောင်ရွက်ကြဖို့ဒေါက်တာဆန်းစုကြည်ကတိုက်တွန်းပါတယ်မငိမ့်ချန်တဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေကပြည်သူတွေဟာနေတဲ့ဘဝစိုးရိမ်ပူပန်နေကြရတယ်လို့လည်းဒေါက်တာဆန်းစုကြည်ကပြောဆိုသွားပါတယ်ရှိတောင်အရှာနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်ဂျပန်တောင်ကိုရီးယားတို့ကနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာတွေ့ဆုံခဲ့ကြပြီးဒေသဖွံ့ဖြိုးရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးတွေနဲ့ပတ်သက်ပြီးဆွေးနွေးကြပါနဲ့မနီလာမှာကျင်းပနေတဲ့အာဆီယံအစည်းအဝေးတွေကိုတော့မြန်မာနိုင်ငံခြားရေးဒုတိယဝန်ကြီးဦးကျော်တင်တက်ရောက်နေတာဖြစ်ပါတယ်ရှင်
သတင်းအကျဉ်းချုပ်ကိုမသိငထိုက်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia L တရစ်ဖြစ်ပါတယ် VOA American အသံညနေဖက်ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ24 kHz 1.33ညလိုင်းဒိုမီတာ25 kHz 1.69လိုင်းဒိုမီတာ53 kHz 5999တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနာလာပါ
This program has come to you from the Voice of America, Washington.